ဒီသတင်းစာရှင်းလင်းပွဲကိုဗုဒ္ဓထောင်မြို့နယ်မှာရှိတဲ့မြန်မာမီဒီယာစာကြည့်တိုက်မှာကျင်းပခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံညီမျှချင်းမြန်မာနဲ့မြန်မာရေးပူးပေါင်းဆောင်ရွက်သူများအဖွဲ့တွေကလက်ရှိအစိုးရရဲ့ပြည်ဝင်ခွင့်ဗီဇာတွေကန့်သတ်ထားတဲ့ကိစ္စမြန်မာနိုင်ငံမှာအမြဲတမ်းနေထိုင်ခွင့်လျှောက်ထားသူတွေကိုခွဲခြားအသိအမှတ်ပြုနေတဲ့ကိစ္စတွေရှင်းပြခဲ့တာဖြစ်ပြီးအားလုံးကိုတပြေးညီစဉ်းစားပေးဖို့တောင်းဆိုတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်အစိုးရကအရင်ကပြည်ပမှာမြန်မာနိုင်ငံရေးဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေကိုပြန်လာဖို့ဖိတ်ခေါ်ခဲ့ပါတယ်။ဒါပေမဲ့လက်ရှိမှာရှင်းလင်းတိကျတဲ့မူဝါဒနဲ့အကောင့်ထဲဖော်မှုတွေမရှိသလိုပြည်ဝင်ခွင့်ဗီဇာကန့်သတ်မှုတွေနဲ့ကြုံတွေ့နေရတယ်လို့ညီမျှချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။အရင်တော့ကဆိုလို့ရှိရင်ကျွန်တော်တို့ဗီဇာတွေရဖို့တော့အလွယ်တကူပါပဲ။ဒါပေမဲ့နောက်ပိုင်းမှာဗီဇာတွေရဖို့အတွက်ကန့်သတ်မှုတွေကိုကျွန်တော်တို့ကြုံတွေ့ရတာရှိလာတယ်။တချို့ကပြန်လာတယ်ပြန်လာတဲ့အချိန်မှာအမြင်နဲ့နောက်ကနေတောက်ထောက်ကြည့်တဲ့အရာမျိုးရှိနေတုန်းမှာပဲအထူးဖြင့်နေရီသွားလို့ရှိရင်ပို့ပြီးတော့ကြုံတွေ့ရတယ်။အဲ့ဒီရဲ့လှုပ်ရှားမှုမှာမူတည်ပြီးတော့တချို့လူတွေဆိုလို့ရှိရင်ပြည်ဝင်ခွင့်ကိုတခါတည်းပိတ်ပင်လိုက်တာတိုင်းပြည်အနေနဲ့ထုတ်တဲ့အခြေအနေမျိုးကိုမိုးသီးစုံတို့ကိုမော်ဝမ်တို့ရဲ့ကိစ္စဆိုလို့ရှိရင်ဒါကျွန်တော်တို့ထင်ထင်ရှားရှားဖြစ်ခဲ့တဲ့ကိစ္စရှိပါတယ်။တချို့ကတော့ပြန်လာရုံမကဘဲနဲ့တိုင်းပြည်ရေးမှာပါဝင်မှုတွေနိုင်ငံသားပြန်လျှောက်တဲ့ကိစ္စတွေရှိပါတယ်။ဒါပေမဲ့နိုင်ငံသားပြန်လျှောက်တဲ့ကိစ္စတွေမှာတိကျခိုင်မာသော policy မရှိခြင်းတိကျခိုင်မာသောလုပ်ထုံးလုပ်နည်းမရှိခြင်းကြောင့်ကျွန်တော်တို့မှာတဦးချင်းတယောက်ချင်းကိုပဲအခြေတည်ပြီးတော့လှုပ်ဆောင်မှုဖြစ်လာပါတယ်။အဲ့တော့ဘာဖြစ်လာလဲဆိုတော့ရတဲ့သူကရတယ်မရတဲ့သူကမရဘူး။ဘာကြောင့်လဲဆိုတော့လေအကြောင်းအရာခိုင်ခိုင်မာမာမရှိလာဘူ
း။2012ခုနှစ်နောက်ပိုင်းပြည်ပကနေပြန်လည်ဝင်ရောက်လာရမှာကန့်သတ်မှုတွေစောင့်ကြည့်မှုတွေမရှိပေမဲ့နှစ်နှစ်အကြာမှာလက်ရှိအစိုးရရဲ့အမြဲမပြတ်စောင့်ကြည့်နေတာတွေထိန်းချုပ်ကျင်တာတွေရှိတယ်လို့မြမရေပူပေါင်းဆောင်ရွက်သူများအဖွဲ့တာဝန်ခံဒေါခင်အုံမာကပြောပါဗျာ။အဲ့
တော့အဲ့လိုပြန်လာလုပ်တဲ့အခါမှာကြံခဲ့တဲ့နှစ်နှစ်ကတော့ကျမတို့ဗီဇာမှာအကန့်အသတ်အဲ့လိုမျိုးအတားအဆီးမရှိဘူး။ဒါပေမဲ့ပြန်ရောက်တဲ့အချိန်မှာကြုံရတဲ့အခက်အခဲတွေရှိပါတယ်။ကျမပထမမှတ်မိသလောက်ဆိုလို့ရှိရင်ပထမဒုတိယတတိယခရီးစဉ်တွေကာလမှာဆိုလို့ရှိရင်ဂျားကနေပြီးတော့မှဟိုဘယ်သူမှလည်းကျမတို့မသိဘူးပေါ့နော်။ဘာတာဝန်ရှိလဲလဲကျမတို့မသိဘူးပေါ့။တော်တော်လည်းပဲကျမစီကိုလာပြီးတော့မှဟိုဒီဟာမပြောပါနဲ့ဟိုဟာမပြောပါနဲ့ဟိုနေရာမှာစကားမပြောပါနဲ့ဒါမျိုးတွေပြောတာတွေရှိပါတယ
်။ဒါအပြင်ပြည်ပရောက်နိုင်ငံရေးလှုပ်ရှားသူတွေကိုအမြဲတမ်း၅နှစ်နေထိုင်ခွင့် PR ကိုလျှောက်ဖို့အရင်ကပြောဆိုထားပေမဲ့အခု PR မှာတခြားနိုင်ငံထဲမှာနိုင်ငံရေးခုံလုံခွင့်ဒုက္ခတဲ့စကမ်းမှာနေထိုင်သူတွေအကျုံးမဝင်ဘူးလို့ပါရှိနေတာဟာတမင်သက်သက်ဖယ်ထုတ်ထားတာလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ဥအောင်မျိုးမင်းကပြောပါတယ်။
ကျွန်တော်တို့လည်းရင်းကပြောပါတယ်နိုင်ငံသားပြန်လျှောက်တဲ့သူတွေကိုအရင်က PR လုပ်ပါ၅နှစ်ပေးနေပါမယ်၅နှစ်ဗီဇာပေးပါမယ်ဆိုပြီးတော့ကျွန်တော်တို့ချွေးတိတ်ခဲ့တာရှိတယ်အဲ့တော့ကျွန်တော်တို့ကဟုတ်မလားဆိုတော့ PR ကိုကျွန်တော်စောင့်ပါဒါပေမဲ့ PR ထဲမှာဘာပါလဲဆိုတော့ဘယ်သူတွေကအကျုံးမဝင်ဘူးလဲဆိုတော့နိုင်ငံရေးခိုလုံထားတဲ့သူတွေက PR လျှောက်ခွင့်မရှိဘူးတခြားနိုင်ငံမှာနိုင်ငံရေးခိုလုံွေဒုက္ခတွေဖြစ်လျှောက်ထားတဲ့သူတွေကမပါဘူးဆိုတော့ကျွန်တော်တို့လူတော်တော်များများက PR နဲ့အကျုံးမဝင်ဘူးလို့ဖြစ်သွားတယ်အဲ့တော့အရင်တော့ကပြောထားတဲ့ကတိနဲ့ပေါ်လာတဲ့ PR 5နှစ်ဗီဇာဆိုတာကျွန်တော်တို့ ਨੇ လုံးဝမသက်ဆိုင်မှုဖြစ်လာတယ်။မသက်ဆိုင်မှုကသွေးယူသားယူလာဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ကိုတမင်သက်သက်ဖယ်ထုတ်ထားလာဆိုတဲ့မိကုန်နေဖြစ်လာတယ
်။ဒီနေ့သတင်းစာရှင်းလင်းပွဲမှာပြည်ပကနေပြန်လည်ဝင်ရောက်လာတဲ့အတိုက်ခံနိုင်ငံရေးအင်အားစုတွေကိုနိုင်ငံရေးအသိအမှတ်ပြုရန်နိုင်ငံရေးကင်းရှင်းကြောင်လက်မှတ်ရေးထိုးခိုင်းတာတွေနဲ့ပြည်ဝင်ခွင့်ဗီဇာတွေကိုပြစ်မှတ်ထားကန့်သတ်နေတာတွေမပြုတ်လုပ်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။အဲ့ဒီတောင်းဆိုချက်တွေကိုနိုင်ငံတော်သမ္မတရုံးပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတွေထံပေးပို့သွားမယ်လို့သိရပါတယ်ခင်ဗျာ။